ဖိုယဟမင်းကြီးဖရန်စစ်ကသူပထမဆုံးရွေးချယ်တဲ့ရိုမန်ကက်သလစ်သူတော်စင်တွေကိုတနည်းကနည်းနဲ့တော့ကြီးညာပါတယ်။အဲ့ဒီထဲမှာ15ရာစုတုန်းကအစ္စလမ်ဘာသာပြောင်းဖို့ညှင်းဆန်ခဲ့တဲ့အတွက်ကောင်းဖြတ်ခံခဲ့ရတဲ့ယာနဲ့ချီတဲ့အီတလီလူမျိုးတွေလည်းပါဝင်ပါတယ်။မလာမှာပိုယဟမင်းကြီးဖြစ်လာခဲ့ပြီးကတည်းကဆိုရင်ပထမဆုံးသူတော်စင်သတ်မှတ်တဲ့အခမ်းအနားမှာပိုယဟမင်းကြီးဖရန်စစ်ကပထမဆုံးတောင်အမေရိကတိုက်သားသူတော်စင်အဖြစ်နဲ့ကိုလံဘီယာနိုင်ငံကကက်သလစ်သီလရှင်တစ်ပါးကိုရွေးချယ်ခဲ့တယ်လို့မက္ဆီကိုနိုင်ငံကနေပြီးတော့နောက်ထပ်ကက်သလစ်သီလရှင်တစ်ပါးကိုလည်းသူတော်စင်အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။1480ခုနှစ်တုန်းကအီတလီတောင်ပိုင်းအော်ထရန်တိုမြို့ကိုဒီအော်တိုမန်တတ်စ်တွေဝင်ရောက်သိမ်းပိုက်ပြီးတော့ခရီးယန်ဘာသာဝင်တွေကိုအစ္စလမ်ဘာသာပြောင်းခိုင်းပါတယ်။ဘာသာပြောင်းဖို့ညှင်းဆန်တဲ့အီတလီအမျိုးသားနဲ့ယောက်ျား4800လောက်ကိုအော်တိုမန်တတ်စ်တွေခေါင်းဖြတ်သတ်ပစ်ခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကသူတော်စင်အဖြစ်သတ်မှတ်ခဲ့သူတွေထဲမှာအန်တိုနီယိုပရီမာလ်ဒိုဆိုသူအပါအဝင်ခေါင်းဖြတ်သတ်ခံရသူ800လုံးပါဝင်ပါတယ်။သူတော်စင်တင်မြောက်တဲ့အခမ်းအနားကိုတက်ရောက်တဲ့ပရိသတ် 6,000 လောက်ကိုပိုယဟမင်းကြီးဖရန်စစ်ကမိန့်ခွန်းပြောခဲ့တာပါ။ဒီကနေ့ကဘာကြီးမှလည်းကိုယ့်ရဲ့ယုံကြည်မှုအတွက်အကြမ်းဖက်ခံနေကြရတဲ့ခရီးယန်ဘာသာဝင်တွေအများအပြားရှိနေသေးကြောင်းနဲ့မကောင်းမှုတွေကိုကောင်းမှုနဲ့တုံ့ပြန်နိုင်ဖို့ခွန်အားဖြစ်ပေးတဲ့အနေနဲ့သူတို့အတွက်ဆုတောင်းပေးကြဖို့ပိုယဟမင်းကြီးကတိုက်တွန်းခဲ့ပါတယ်ရှင်။